မြန်မာနိုင်ငံမှာဆေးကြောက်သုံးဆွဲခွင့်စိုက်ပျိုးခွင့်နဲ့ဆေးဝါးနဲ့ကွန်ပျူစီတွေမှာအသုံးပြုခွင့်ကိုဥပဒေနဲ့တရားဝင်သတ်မှတ်ပေးဖို့တောင်းဆိုကြတဲ့ကိစ္စနဲ့ပတ်သက်လို့ကိုစိန်လှမောင်နဲ့ကိုထက်ခိုင်ဆိုဆိုတဲ့လူငယ်နှစ်ယောက်ကိုကြောက်တရရဲစခန်းကငင်းစုစီပုံမှန်19နဲ့အမှုဖွင့်ထားပါဗျ။ဒီလိုအမှုဖွင့်ခံရတာနဲ့ပတ်သက်လို့ကိုစိန်လှမောင်ကအခုလိုပြောပါတယ်
။ငင်းစုစီပဲပုံမှန်19ပဲ။ကျွန်တော်နဲ့နောက်ထပ်တယောက်နဲ့ကျွန်တော်တို့ဒီစားမီဒီယာလာပြောတာတော့ဒီစိန်လှမောင်နဲ့ထက်ခိုင်ဆိုဆိုပြီးလာပြောတယ်။ဒါမဲ့ဒီထက်ခိုင်ဆိုဆိုတာကအရှင်းပြကျွန်တော်သိချာမသိဘူး။
ကျော်ရသားမျိုးနဲ့ရဲစခန်းမှုဒူရဲမှုပို့ထွန်းကလည်းအမှုဖွင့်တာဟုတ်မှန်တယ်လို့ RFA ကိုဒီကနေ့အတည်ပြုပြောဆိုပါတယ
်။ဟုတ်တယ်ဟုတ်တယ်ကျွန်တော်ရဲစခန်းကိုရင်လာပြီးတော့လုပ်ငန်းပန်းလေးမေးမြန်းအောင်ပါဗောနော်ပြောတော့လို့လုပ်ပြီးမှတရားရုံးတော့မရောက်ပါဘော။ AC 19ပေါ့ဗျာ AC 19ဆိုတော့ကသက်ဆိုင်နည်းနည်းတပတ်မှုအတည်ပြုကြောင်းကြားချက်မရှိရတယ
်။ကိုစိန်လာမောင်အပါဝင်လူငယ်အုပ်စုတစုဟာပြီးခဲ့တဲ့တစောင်းမုံလာပြင်းနေညာကကျော်ရသားမျိုးနဲ့လွတ်လပ်ရေးကြောက်တိုင်အောင်မှာဒီလှုပ်ရှားမှုကိုဆောင်ရွက်ခဲ့တာပါ။တကယ်တော့ရဲတပ်ဖွဲ့ကအမှုဖွင့်တဲ့သူနှစ်ယောက်တည်းကကိုထက်ခိုင်ဆိုကအဲ့ဒီလှုပ်ရှားမှုမှာမပါဝင်ပဲအမှုဖွင့်ခံရတာလို့စုံစမ်းသိရှိရပါတယ်။ဒါနဲ့ပတ်သက်လို့ကိုထက်ခိုင်ဆိုကိုဆက်သွယ်မေးမြန်းကြည့်တော့သူဟာစေစိုးပိုင်းရဲ့လုပ်ငန်းလုပ်တဲ့သူဖြစ်လို့စေကြောက်အရွက်ပုံပါတဲ့တိချက်အင်ဂျီတွေရောင်းဘူးတာပဲရှိပြီးအဲ့ဒီလှုပ်ရှားသူတွေကိုလူချင်းမသိတယ်လို့လှုပ်ရှားမှုမှာလည်းမပါဝင်ဘူးလို့ပြောပါတယ်
။ကျွန်တော် 11 media မှာကျွန်တော်ဖတ်လိုက်ရပါတော့နော်။ကျွန်တော်နာမည်တွေ့တယ်။ဒါပေမဲ့ကျွန်တော်နာမည်နဲ့တူတာလည်းချက်ကောင်းဖြစ်နိုင်တယ်ပေါ့နော်။ဒါမဲ့ဒီလှုပ်ရှားမှုမှာကျွန်တော်ကဘာမှမပါဘူးအဲ့ပွဲလေကျွန်တော်မသွားခဲ့ဘူးတို့ပေမဲ့အဲ့နာမည်ပါနေဆိုပြီးတော့တငယ်ချင်းတွေကတော့ဒီနာမည်တစ်လုံးတွေ့ပြတယ်ပေါ့ဗျာဒါအဲ့ဒါဖြစ်နေတော့ကျွန်တော်ဆိုရှယ်မီဒီယာရဲ့အဖက်လို့လည်းပြောလို့ရတယ်ပေါ့ဆိုတော့ကျွန်တော်ကလည်းဒီစေချောင်းဝင်ပါတဲ့အမီဒီယာရောင်းတာဒီရှိလာလည်းရှိခဲ့တယ်အဲ့ပြီးတော့ဒီလှုပ်ရှားမှုကိုကျွန်တော်ထောက်ခံလည်းပါတာဆိုပြီးတော့လည်းကျွန်တော်ဖေ့စ်ဘွတ်မှာရေးဘူးရပေါ့နော်အဲ့ဒါလေးကြောင့်လည်းဖြစ်နိုင်ရဲ့နောက်တစ်ခုနာမည်တူတာလည်းဖြစ်နိုင်တယ်ပေါ့
ကိုထက်ခိုင်ဆိုတာအရင်တပရဦးသိန်းစိန်လက်ထက်ကတော့အခုနောက်ပိုင်းတွေမှာပါចောင်းသားလှုပ်ရှားမှုတချို့မှာပါဝင်ခဲ့ပူသလိုလက်ရှိမှာလည်းတရားစွဲခံရတဲ့အမှုတွေရှိနေသူဖြစ်ပါတယ်။အဲ့ဒီရင်သူရင်ကဆန္ဒပြပူတဲ့ဓာတ်ပုံတွေမှာစာသားကို Photoshop နဲ့ပြင်ပြီးစေကြောက်တရားဝင်ဖြစ်လှုပ်ရှားမှုမှာပါဝင်တဲ့သူပုံစံမျိုးနဲ့တခြားလူတွေကပုံဖြတ်ပြီး Facebook မှာဖြန့်နေတာကိုတွေ့ရတယ်လို့လည်းသူကပြောပြပါတယ်။ဒါပေမဲ့အခုအမှုဖွင့်လာတဲ့ကိစ္စကိုရဲတပ်ဖွဲ့တောင်းအောင်ရှိသူတွေကသူ့ကိုတိုက်ရိုက်အကြောင်းကြားတာမရှိသေးဘူးလို့ပြောပါတယ်။အမှုဖွင့်ခံရတဲ့ကိုစိန်လာမောင်ကတော့သူတို့အနေနဲ့ဆေးကြောက်တရားဝင်ဖြစ်ရေးဘာကြောင့်တောင်းဆိုရလဲဆိုတာအခုလို့ပြောပြပါတယ
်။အဓိကရည်ရွယ်ချက်ကတော့ကွာဒီကျွန်တော်တို့မြန်မာနိုင်ငံမှာဆေးကြောက်ကိုတရားဝင်အသုံးပြုခွင့်ရရေးပေါ့။ဒါဆေးကြောက်အသုံးပြုခွင့်ရရေးဆိုတော့ကျွန်တော်တို့ကဒီဆေးကြောက်သုံးမှုမဟုတ်ဘူး။ဒီဆေးကြောက်ရှူဖို့တွေပါလေ။အဲ့ဒါအဓိကရည်ရွယ်ချက်မဟုတ်ဘူး။ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီဆေးကြောက်ကိုဒီတရားဝင်ခွင့်ပြုမယ်ဆိုရင်ဒီဟောနိုင်ငံရေးစီးပွားရေးပြီးတော့ဒီဆေးကြောက်ကနေဟုတ်ကဘာမှာလေးထုံနေကြတဲ့အတိုင်းဒီဆေးဆေးဝါးတွေပေါ့ဥမာကင်ဆာဆေးတို့ဒီ AIDS ဆေးတို့ပိုလီယိုဆေးတို့အဲလိုမျိုးဆေးဝါးမျိုးထုံလို့ရတာမျိုးတွေဒီဟောဆိုတော့ဒီယောဂဝေဒနာရှင်တွေအတွက်အဆင်ပြေဖို့တွေပြီးတော့ဒီကျွန်တော်တို့ဟောပုံမှန်15ပေါ့လက်ဝဲတွေ့ရှိဟောဖန်တဲ့ပုံမှန်ဟောနော်ဒီအဲ့လိုမျိုးတွေလည်းကျွန်တော်တို့ကပြင်နေတာပြီးတော့ဒီတကူကြီးအသုံးပြုပြုဖို့ပေါ့အဲလိုမျိုးဟောဟော
လူငယ်တဘာဝဆေးကြောင့်နေပပသုံးဆွဲတဲ့အတွက်ကြောင့်ထောင်ကျဘခွားပြည့်ရတာမျိုးတွေမရှိသင့်တော့ဘူးလို့လည်းကိုစိန်လာမောင်ကပြောပါတယ်
။ចောင်းသားလူငယ်ပဲဖြစ်ဖြစ်တော့ဘလို့ပဲဖြစ်အလုံးဝင်နှန်းတယောက်ပဲဖြစ်ဖြစ်သူတို့တွေတကူကြီးအပန်းဖြေအသုံးပြုတယ်သူတို့ဆေးကြောင့်သုံးလိုက်တယ်တောက်လိုက်တယ်။ဒါပေမဲ့ဆေးကြောင့်လေးတလေးကြောင့်သူတို့တွေထောင်ထဲကို90လောက်သွားလိုက်ရတယ်။အဲ့ဒါအဲ့ဒီလူတယောက်ပဲသူရဲ့အနာဂတ်တစ်ခုလုံးပျောက်သွားတယ်ဗျ။အဲ့အနာဂတ်ပျောက်တဲ့အပြင်ကိုသူရဲ့ဒီလုံနေတဲ့လက်ရှိလုံနေတဲ့လုပ်ငန်းအားလုံးရပ်သွားတယ်။ဒီကြောင့်ဒီဒီဇိုင်းကောင်းနေကျွန်တော်တို့ကထောင်လေးငားနဲ့သွားတယ်ဆိုတာကြီးอ่ะဒါကြီးကဒီဖြစ်ဒီစနစ်မှာမရှိသင့်အောင်လို့ကျွန်တော်တို့ထင်တယ်ယူဆတယ
်အမေရိကန်ပြည်ထောင်စုမှာပြည်နယ်90ရှိပြီအဲ့ဒီထဲမှာအပျော်တန်းဆေးကြောက်သုံးခွင့်တရားဝင်ခွင့်ပြုလိုက်တဲ့ပြည်နယ်ကဝါရှင်တန် DC နဲ့တခြား12ပြည်နယ်ဖြစ်ပြီးဆေးဝါးအဖြစ်နဲ့ဆရာဝန်လက်မှတ်နဲ့သုံးခွင့်ပြုတဲ့ပြည်နယ်က21ပြည်နယ်ပဲရှိပါသေးတယ်ကျန်တဲ့18ပြည်နယ်ကတရားဝင်ခွင့်ပြုတာမရှိသေးပါဘူးဒါနဲ့ပတ်သက်လို့ကိုစိန်လာမောင်ကတော့
ဆေးကြောင်ကလပင်းနဲ့ပတ်သက်ပြီးတော့ဥပမာပေးမယ်ဆိုရင်ကျွန်တော်ကအမေရိကန်ကိုကျွန်တော်ကဥပမာမပေးချင်ဘူးကျွန်တော်ကဒီနယ်သာလန်တို့ကနေဒါတို့ပေါ်တူဂီတို့ဥရောပနိုင်ငံတွေကိုကျွန်တော်ကပို့ပြီးတော့ဥပမာပေးစီချင်တယ်အဲ့ဒီနိုင်ငံတွေကိုအရှင်းပြအမေရိကန်ရှင်လို့မရဘူးအခုချိန်ကြီးသူတို့ရှင်လို့မရဘူးတဘာမှာတားမြစ်ထားတဲ့လူကြီးစီတော်တော်များအောင်နယ်သာလန်ကခွင့်ပြုထားတယ်ဒါပေမဲ့အဲ့လိုမျိုးခွင့်ပြုလို့နယ်သာလန်မှာဘာတွေစိုးသွားတယ်ဘာတွေကောင်းသွားတယ်ဆိုတော့ကျွန်တော်တို့သွားချက်လိုက်လာကြည့်ရောအဲ့ဒီလူကြီးစီတော်တော်များအောင်ခွင့်ပြုပြီးနောက်ပိုင်းကဒီဆယ်စုနှစ်တစ်ခုအတွင်းပေါ့နေသာလန်ကနိုင်ငံမှာအကျန်းသတ်မှုက0ရာခိုင်နှုန်းထိရောက်ကြသွားတယ်။0ဆိုတာ3ရာခိုင်နှုန်းကနေ10အတွင်းထိရောက်ကြသွားတယ်ဗျာ။အဲ့လိုမျိုးရောက်ကြတဲ့ပြင်အခုဒီပဲ2015ကနေ2019အတွင်းမှာနေသာလန်မှာရှိတဲ့ထောင်တွေကအရှင်းသားတွေမရှိတော့ဘူး။မြန်မာပြည်မှာအဲ့လိုမွေးရစီကိုတားသိနေနေတယ်။ဒါနဲ့စံသုံးနဲ့ပေါင်းများတော့မွေးရစီကိုတိုက်ချက်နေပြီပဲ။ဘာဖြစ်လို့မအောင်မြင်လာလဲ။အဲ့ဒီအကြောင်းအရာပါလဲဆိုတော့ကျွန်တော်တို့နိုင်ငံလုံးမှာရှိတဲ့ပြည်သူအားလုံးသိအောင်လို့လက်ရှိအစိုးရကတာဝန်ရှိတယ်။သူကအသိပညာဖြန့်ဝေပေးရမှာ
အစိုးရအထောက်အပံ့မှုဆိုမှလားတင်ရရှင်ရထားကိုဝိုင်းကြီးတူတူဆန္ဒလုံးကြမှာနိုင်ငံတကာတင်ရရှင်နဲ့ရင်မာပြည်ကြီးငွေတင်ရရှင်နဲ့ပေါင်းတူတူဆန္ဒလုံးမယ်ဟိုလုံးပြီးရင်ဆိုတာစိတ်ရောက်တဲ့ကောင်ကိုပုံမှန်ကျမ်းမာရေးရှင်တွေကရှိရလူကြောက်တော့မယ်ဆိုရင်ဘာမှမဖြစ်ဘူးဆိုတဲ့သတိကြချက်မျိုးဒါမှမဟုတ်လေအန်ရရှိရစိတ်ရောက်တယ်ဆိုတဲ့သတိကြချက်ကိုဘာလဲဖြစ်ဖြစ်စိတ ်ရှိနေပါတယ်ခင်ဗျာ